EU ဥရောပသမဂ္ဂက OIC နဲ့မနစ်ကပူရဲတင်သွင်းခဲ့တဲ့ရိုဟင်ဂျာနဲ့ပတ်သက်တဲ့အဆိုပြုချက်ကိုဒီနေ့ထပ်ပြီးတော့တင်သွင်းတဲ့နေရာမှာထောက်ခံမှုပေးကြဖို့ဖေဖော်ဝါရီ26ရက်အင်္ဂါနေ့မှာကျင်းပတဲ့ကုလသမဂ္ဂလူခွင့်ကောင်စီရဲ့အချိန်40မြောက်ပုံမှန်စီဝေးမှာပန်ကားခဲ့ပါတယ်။ချိန်ထဲမှာပဲအာဆီယံဖွဲ့ဝင်နိုင်ငံတချို့ကလည်းရခိုင်ပြည်နယ်ကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခိုလုံနေတဲ့ဒုက္ခသည်တွေသူတို့ဆန္ဒအရတိုက်ခါရှိရှိလုံလုံစိတ်ချစွာထားနေပြန်ရေးပါဝင်ဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းကိုတော့တခင်မျိုးတဲ့ပြောပြမှာပ
ါ။ရိုဟင်ဂျာဒုက္ခတဲ့အရေးဟာနိုင်ငံတကာအတွက်စိုးရိမ်မကင်းစရာဆက်ဖြစ်နေပြီးမြန်မာနိုင်ငံကိုဆက်လက်စောင့်ကြည့်ဖို့အတွက်လိုအပ်နေတာကြောင့်မနစ်က EU နဲ့ OIC တို့တင်သွင်းခဲ့တဲ့ရိုဟင်ဂျာအရေးဆိုင်ရာအဆိုပြုချက်ကိုဒီနှစ်ပြန်ပြီးတင်သွင်းရမှာလူ့ခွင့်ရေးကောင်စီအဖွဲ့ဝင်တွေအနေနဲ့ထောက်ခံမှုပေးကြဖို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့အချိန်၄၀မြောက်ပုံမှန်အစီအစဉ်အတွင်းEU ဥရောပသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီနဲ့ပဋိပက္ခကံကြွယ်ဖြည့်ဆင်းရေးဆိုင်ရာကော်မရှင်နာမင်းကြီးခရစ်စတိုစ်စတန်ဒီယန်နက်စ်ကပန်ကြားခဲ့ပါတယ
်။ Following last December joining EU OIC resolution on the situation of human rights of Rohingya Muslims and other minorities in Myanmar,which established
the Malaga EU ကနေပြီးတော့ IOC နဲ့တွဲပြီးမြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူမျိုးစုတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးအဆိုပြုချက်တရက်တင်သွင်းခဲ့ပါတယ်။မြန်မာနိုင်ငံမှာ2011ခုကစပြီးတော့ဖြစ်ပွားခဲ့တဲ့နိုင်ငံတကာမှာအဆိုးအဝါဆုံးပြစ်မှုတွေနဲ့နိုင်ငံတကာဥပဒေကိုချိုးဖောက်ရရောက်တဲ့လုပ်ရက်တွေနဲ့ပတ်သက်ပြီးတက်တဲ့ထောက်ထားတွေကိုစုဆောင်ခွဲခြားစိတ်ဖြာထိန်းသိမ်းတဲ့စနစ်တစ်ခုချမှတ်ဖို့အပြင်လက်ရှိမှာမြန်မာနိုင်ငံအတွင်းအခြေအနေဆက်ပြီးတော့ဆိုးဝါးနေတဲ့အတွက်လေးလာဆောင်ကြည့်ဆင်ခံသွားဖို့လိုအပ်တယ်လို့ယူဆပါတယ်။အဲဒါကြောင့်အပိုက်လေးရအဆိုပြုချက်ဖြစ်တဲ့အထူးဆောင်ရစစ်ဆေးရေးမှုထားရှိဖို့အဆိုပြုချက်ကိုထပ်ပြီးတော့တင်သွင်းပါတယ်။ဒီအဆိုပြုချက်မှာလူခွင့်ရေးကျူးလွန်ချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့လည်းတိုက်တွန်းထားပါတယ်။အဲဒါကြောင့်လူခွင့်ရေးကောင်စီဖွဲ့ဝင်အားလုံးအနေနဲ့ဒီအဆိုပြုချက်ကိုထောက်ခံဖို့ EU ကတိုက်တွန်းပါတယ
်။ဒီဆင်းရဲပွဲမှာအာဆီယံဖွဲ့ဝင်နိုင်ငံတချို့ကလည်းဝင်ရောက်ဆွေးနွေးကြတာဖြစ်ပြီးမြန်မာနိုင်ငံကရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးအကူအညီတွေပေးနေကြောင်းလည်းမလေးရှားနိုင်ငံခြားဝင်ကြီးဒါတုတ်ဆိုင်ဖူဒင်ဘင်အဗ်ဒူလာကအခုလိုပြောကြားခဲ့ပါတယ်
။ We have also been steadfast in sticking up on the plight of people who have been oppressed around the globe.Among others is the Rohingya.
ဘာသာလုံးမှာအပြင်းအထန်အတူတွေအတွက်မလေးရှားနိုင်ငံကထုတ်ဖော်ပြောဆိုမှာဖြစ်ပြီးဒီထဲမှာမြန်မာနိုင်ငံကရိုဟင်ဂျာတွေလည်းပါကြောင်းပြောသွားတာပါ။သူတို့နဲ့ပတ်သက်ပြီးကျွန်တော်တို့ဟာအာရှနိုင်ငံဆိုင်ဝန်ကြီးတွေနဲ့အတူလှုပ်ဆောင်ဖို့အတွက်ဖန်ဆင်းချန်ချထားတဲ့အချက်၃ချက်ရှိပါတယ်။ပထမချက်ကသူတို့ပေါ်မှာကျူးလွန်သူတွေကိုထိုက်တင်တဲ့အဖြစ်အပျက်ကိုစခံရစေဖို့ပါ။ဒီထဲမှာမလေးရှားကတော့သူတို့ကိုမြန်မာစုအကနိုင်ငံသားအဖြစ်ပေးကွက်လှုပ်ရှိခြင်းပါပဲ။ဒါဟာသူတို့ရပိုင်ခွင့်ပါ။ဒုတိယချက်ကသူတို့ရဲ့နေရရင်ကိုအမြန်ပြန်နိုင်ဖို့ပါ။ဒါပေမဲ့သူတို့ဆန္ဒအလျောက်ဖြစ်စီရမယ်ပြန်။လုံခြုံပြီးတိုက်ခါရှိရှိပြန်နိုင်မှုဖြစ်ပါတယ်။တတိယချက်ကတော့လူသားချင်းစာနာမှုအကူအညီတွေပေးဖို့ပါ။ကျွန်တော်တို့ကမလေးရှားနိုင်ငံထဲမှာရောနိုင်ငံပြင်ပမှာပါအကူအညီတွေပေးနေပါတယ်။ဥပမာဘင်္ဂလားဒေ့ရှ်ကကောက်ရှက်စ်ဘဇားကိုပေးတာနဲ့ပြည်ရင်းမှာလည်းမလေးရှားကိုရောက်နေတဲ့ရန်ဂျာတဖိန်လောက်ကိုအကူအညီတွေပေးနေတာပါလို့ပြောသွားတာပါ။အင်ဒိုနီးရှားနိုင်ငံသားဝင်ကြီးRetno, Lepsery, Pre-Ansery, Masu, Diga, Le, Yekhenkine, Yine, Pate, Di, Bangladesh, Pekko, Tati, Kholong, Jare, Dukha, Dere, Niyayin, Pianayin, Ite, Yishu, Ipse, Shabu, Dre, Chuzan, Ijaune, Pyoja, Kiraba.
In Southeast Asia, ASEAN and countries in the region are at the forefront in safeguarding human rights.On the situation in Rakhine State, for example,
ရှိတဲ့ရာရှာဒေသမှာအာဆီယံရဲ့ဒေသတွင်းတိုင်းငံတွေဟာလူခွေးနဲ့ပတ်သက်ပြီးအလေးပေးလှုပ်ဆောင်နေတာပါ။ဥပမာရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးလူခွေးနဲ့လူသားချင်းစာနာမှုဆိုင်ရာတွေမှာအင်ဒိုနီးရှားကအစောပိုင်းကတည်းကထုတ်ဖော်ပြောဆိုခဲ့ပြီးအကူအညီတွေပေးခဲ့ပါတယ်။ဒီကိစ္စကိုအင်ဒိုနီးရှားကမြန်မာ၊ဘင်္ဂလားဒေ့ရှ်၊အာဆီယံနဲ့တခြားနိုင်ငံတွေနဲ့ပါတိတိကျကျပြောဆိုဆောင်ရွက်ပြီးဒီစနစ်ကြကြရေရှည်ခံမဲ့အဖြေရှာဖို့အကူအညီတွေပေးခဲ့ပါတယ်။အာဆီယံကလည်းရခိုင်ကလာတဲ့ဒုက္ခတွေတွေသူတို့ဆန္ဒအရောက်နေရပြန်နိုင်ရေးတွေပြင်ဆင်မှုတွေနဲ့အကူအညီပေးနေပါတယ်
။ February 25ရက်နေ့ကစတင်ပြီးလေးပတ်ကြာကျင်းပတဲ့လူခွင့်ညီလာခံမှာအဖွဲ့ဝင်48နိုင်ငံကကိုယ်စားလှယ်ဆွေးနွေးကြမှာဖြစ်တယ်လို့ Syria, Myanmar, Burundi, တောင်ဆူဒန်, Iran နဲ့ရကူရနိုင်ငံတွေကအခြေအနေတွေကိုလည်းသူခင်ကောင်းရှိက38နဲ့ပြီးဆုံးဖြတ်ချက်တွေချမှာဖြစ်ပါတယ်။မြန်မာနိုင်ငံကလူနည်းစုတွေနဲ့ရင်ဂျာရီအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူခွင့်ဆိုင်ရာမဟာမင်းကြီးမီရှယ်ဘက်စလန်နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထူးကိုယ်စားလှယ် ရန်ကြီးတွေတို့ကလည်းမတ်လ7ရက်နေ့မှာသူတို့ရဲ့အစီအစဉ်ခံစားရီကိုလူ့ကိုယ်ရေးကောင်စီမိသားစုမှာတင်ပြဖို့ရှိပါတယ်။